Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ10ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပ
ါ။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်ကြံစည်မှုအပေါ်မှာကုလဆိုင်ရာအမေရိကန်တမ္မတ်ကြီးကနေပြစ်တင်ရှုံချလိုက်ပါတယ်။အာဆီယံဆိုင်ရာမြန်မာအထူးကိုယ်စားလှယ်ကသူ့မြန်မာနိုင်ငံကိုတောင်းရင်တက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရဖို့အတွက်တောင်းဆိုပါတယ်။ဒီကနေ့ကြောက်တဲ့43နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကတည်းကကဘာလုံးဆိုင်အလှုပ်ရှားမှုကိုထောင်နဲ့ချီတဲ့ပြည်ပရောက်မြန်မာတွေချင်းပါနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျအဲ့လိုသတင်းတွေကြီးညာပြီးသတင်းပြဖို့ချက်တပုတ်မှာတော့ဒီလွန်ခဲ့တဲ့33နှစ်အချိန်တုန်းကဒီကနေ့ဟာဆိုလို့ရှိရင်ရှစ်လေးလုံးဒူးဒူးအောင်ကြွမှုပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်အခုလိုသမိုင်းတစ်ပတ်ပြန်လည်ခြင်းမှာအမေရိကန်အပါဝင်နိုင်ငံတချို့မှာတော့ဆန္ဒပြနေကြပါတယ်
ဒီဘက်ကတော့အဆင်ပြေတယ်ဆိုတော့မဟုတ်ဘူးတော့အချိန်နည်းနည်းတော့ပါတော့လာဘယ်လောက်ပဲအချိန်ရလိုက်တယ်
အပြည့်စုံတော့သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ခန္ဓာတွေကိုထုတ်လွှင့်အောင်ပါပါအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံကဘာကသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်ကြံစည်မှုအပေါ်မှာအမေရိကန်ကုလသမဂ္ဂဆိုင်ရာတမ္မတ်ကြီးကပြစ်တင်ရှုံချလိုက်ပါတယ်။တမ္မတ်ကြီးဦးကျော်မိုးထွန်းအပေါ်မှာချင်းချောက်မှုပေါ်ပြက်ပြက်သားသားပြစ်တင်ရှုံချကြောင်းနဲ့ဒီလိုရဟာအာဏာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေဟာသူတို့ကိုဆန့်ကျင်ရပ်တည်ပြောဆိုကြတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေနဲ့တခြားသူတွေပေါ်မှာအမေရိကန်ပါဝင်ကမ္ဘာတဝန်းလိုက်လံဖိနှိပ်အရေးယူဖို့အတွက်ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်ကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါသူနဲ့လှုပ်ဖို့ကင်တဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအပြင်းထန်ထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်အသက်ဆုံးအောင်ကြံစည်တယ်ဆိုတဲ့ဆွဆဲချက်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေမြင်းမြန်းဆန်းဆန်းဖော်ထုတ်နိုင်တာကိုဝမ်းမြောက်ကြောင်းလည်းပြောပါတယ်တမ္မတ်ကြီးဦးကျော်မိုးထွန်းဟာ February 10ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လောက်ရကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လောက်ရတဲ့နောက်ဆက်တွဲလူခွင့်ရချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တမ္မတ်ကြီးကိုရာထူးကဖယ်ရှားထားပြီးနိုင်ငံတော်တက်ဆာဖောက်မှုနဲ့အလို့ရှိချောင်းသတင်းထုတ်ပြန်ထားတာပါ။စက်တင်ဘာမှာလက်ရှိတမ္မတ်ကြီးတာဝန်သက်တမ်းကုန်ဆုံးမဲ့အချိန်မှာမြန်မာစစ်အာဏာပိုင်တွေကတခြားတယောက်နဲ့အစားထိုးခန့်အပ်ဖို့ရှိနေချိန်မှာပဲအခုလိုလှုပ်ချံမှုကြံစည်တယ်ဆိုတဲ့ဆွဆဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ရှေ့ကောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းတန်တမန်အီယာဝန်ယူဆပ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါသက်ဆိုင်သူအလုံးနဲ့အပြည့်အဝတွေ့ဆုံခွင့်ရတဲ့အကြောင်းစနေနေ့မှာပြောပါတယ်။ဆီယနာတိန်းနာကြောင့်ပတိငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကိုသွားရောက်မယ်နေ့ကိုတော့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမပြောပါဘူး။အာဆီယံအထူးကိုယ်စားလှယ်အီယာဝန်အနေနဲ့မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုကြီးကြပ်ဆောင်ရွက်ရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးနောက်အကျန်းဖက်နှိမ့်နှင်းခံခဲ့ရတဲ့ဆီယနာတိတ်မှုဆန့်ကျင်ပြီးအလုံမစင်းတဲ့ CDM လှုပ်ရှားမှုဆန္ဒပြသူတွေအတိုက်ခံတွေနဲ့စစ်ကောင်စီကြားဆွေးနွေးပွဲတွေဆက်နိုင်ရေးတာဝန်ပေးအပ်ခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံကိုသွားရောက်ရေးအတွက်ပြင်ဆင်နေပြီဖြစ်ကြောင်းပြီးခဲ့တဲ့ဇွန်လကသွားခဲ့တဲ့ခီးစဉ်နဲ့မတူဘဲအခုထိခောက်ခီးစဉ်မှာတော့ကောင်းကောင်းပြင်ဆင်ထားဖို့လိုအပ်တယ်လို့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီရာဝင်ကဘန်ဒါဆရီဘဂဝန်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံကိုသွားဖို့ပြင်နေတဲ့အာဆီယံရဲ့ခီးစဉ်တွင်ပို့ပြီးတော့ထိထိရောက်ရောက်ဆွေးနွေးဖို့ကြိုးစားမယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောဆိုပြီးသက်ဆိုင်သူအလုံးနဲ့အပြည့်အဝတွေ့ခွင့်ရဖို့ကအရေးကြီးတယ်ဆိုတာကိုလည်းအလေးအနက်ပြောပါတယ်ရှင
်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအစိုးရကနေကောင်းကောင်းမကင်တွယ်နိုင်တာကိုမကျေနပ်တဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူနဲ့ရဲတွေအကြားဘန်ကောက်မြို့မှာစနေနေ့ကအဒီကင်းဖြစ်ပွားခဲ့ပါတယ်။ဆန္ဒပြသူလူငယ်တဦးကတော့ထိုင်းဝန်ကြီးချုပ်နှုတ်ထွက်ပေးစေခြင်းနဲ့လို့ပြောပါတယ်။လူတွေကအခုထိအဆေးမထိုးရသေးသလိုနိုင်ငံစီးပွားရေးကိုလည်းတိုးတက်လာစေခြင်းနဲ့အတွက် ဝန်ကြီးချုပ်နှုတ်ထွက်ပေးစေခြင်းကြောင့်လည်းအခုဆိုလူတွေမှအလောက်ကံရောဝင်ရွေးပါမရှိကြတဲ့အတွက်ဆန္ဒပြဖို့ပဲရှိတော့တယ်လို့ဒီလူငယ်ကပြောပါတယ်ဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာရုံးရှိရအစိုးရအင်တော်ကိုချီတက်ဖို့အတွက်ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတွေက Victory ကြောက်တိုင်နာမှာလမ်းကိုပိတ်ဆို့တားဆီးပြီးမျက်ရည်ဘုံတွေ rubber ကြီးတွေမိသက်ပိုက်တွေနဲ့ပက်ပြီးဖြုတ်ခွဲခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ပြောခွင့်ရကတော့မျက်ရည်ဘုံတွေ rubber ကြီးတွေ300ရာဟာအရှင်တွေကိုထိန်းနိုင်မှုဖြစ်ကြောင်းနဲ့ဆန္ဒပြသူတွေဘက်ကပင်ပေါင်မီးခိုးဘုံတွေကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့လည်းသတင်းတောက်တွေကိုပြောပါတယ်ဆန္ဒပြသူဒါဇင်နဲ့ခြီးပြီးတော့မော်တော်ဆိုင်ကယ်တွေအရေးပေါ်လူနာတင်ကားတွေနဲ့တဲထုတ်သွားတာကိုလည်းတွေ့ရပါတယ်အရေးဝန်အရေးပေါ်ဌာနကတော့အနည်းဆုံးအရက်သား2ဦးနဲ့ရဲ3ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးသူဟာလူရေ66သန်းကျော်မှာ6ရာခိုင်နှုန်းလောက်ပဲရှိသေးတယ်လို့ဘန်ကောက်ပါဝင်ဒေသအများစုအတွက်ညမထွက်ရအမိန့်နဲ့အတူကိုဗစ်အတွက်လော့ဒေါင်းချကန့်သက်ထားတာဖြစ်ပါတယ်
မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနယ်ဆက်ရွှေတရီကန်ဒေသတို့စိတ်ကြွဆေးပြားဆေးသန်းကိုမှောက်ခိုတည်ဆောင်လာသူ၄ဦးနဲ့အတူထိုင်းနိုင်ငံစင်ဘူရီပြည်နယ်မှာဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တို့ကစနေနေ့မှာပြောပါတယ်ထိုင်းနိုင်ငံထပ်ပြည်နယ်ကနေတဆင့်စိတ်ကြွဆေးပြားအိတ်90ကိုကုန်တင်ခန်းငယ်နဲ့တည်ဆောင်လာတာဖြစ်ပြီးလမ်းတစ်လျှောက်လမ်းကြောင်းချိပေးတဲ့ကားသုံးစီးမူရဲ့မှောက်ခိုတည်လာသူတွေအဖြစ်မတင်ကားသူတွေကိုဖမ်းမိခဲ့တာပါကာလတန်ဘိုးထိုင်းဘတ်ငွေတန်1000ကျော်တန်ဘိုးရှိတဲ့စိတ်ကြွဆွေးပြားတွေကိုမှောင်ခိုတဲယူပေးဖို့အတွက်မှောင်ခိုတဲသူတွေကိုထိုင်းဘတ်ငွေ၄သိန်းပေးပြီးတော့ငှားခဲ့တာလို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မူရဲ့စေဝါကိုမှောင်ခိုတဲလာသူတွေကတော့မဲဆောက်မြို့နယ်မှာနေထိုင်ကြတဲ့တောင်ယာလို့သူထိုင်းနိုင်ငံသား၃ဦးနဲ့တောင်ပေါ်တိုင်းရင်းသား၁ဦးတို့ဖြစ်တယ်လို့လည်းထိုင်းမူရဲ့နှိမ်နင်းရေးရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကပ်ဘေးရောဂါကူးစက်ဖြစ်ပွားမှုနှုန်းမြင့်တက်နေချိန်မှာမူရဲ့ခိုင်းတွေကအခွင့်ကောင်းယူပြီးအလုံးရင့်နဲ့တည်ဆောင်နေတာလို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုက်ဒိုမီတာ40 kHz 9433လိုက်ဒိုမီတာ57 kHz 5859နဲ့လိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှစ်လင်းလုံးမြန်မာဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကတည်းကကမ္ဘာလုံးဆိုင်ရာတိုင်းရင်းသားပေါင်းစုံချစ်တဲ့တောင်းဆိုတဲ့ဆန္ဒပြပွဲကြီးကိုစနေနေ့ကဝါရှင်တန် DC မှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ပြည်내အသီးသီးမှရောက်နေတဲ့ထောင်နဲ့ချီတဲ့မြန်မာတွေဝါရှင်တန် DC တမန်တော်အင်ဂျူရှေ့မှာဆူဝေးချပြီးတော်တော်တဝက်ချစ်တဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်အစိုးရနဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကနေအသိအမှတ်ပြုဖို့အတွက်တောင်းဆိုခဲ့ကြတယ်လို့အမေရိကန်ကနေထိန်းချုပ်ထားတဲ့ဒေါ်လာတန်း1000ကို NUG ထံလွှဲပြောင်းပေးဖို့နဲ့ဘာမာဘီလ်မြန်မာဥပဒေမူကြမ်းကိုအတည်ပြုဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။လက်ရှိကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုစက်တင်ဘာမှာကျင်းပမယ်ကုလအထွေထွေညီလာခံမှအတည်ပြုခန့်အပ်ပေးဖို့ပါတောင်းဆိုကြတာပါ။ Safe မြန်မာ March မြန်မာနိုင်ငံကတည်းကချီတဲ့ဆန္ဒပြပွဲကိုကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တဲ့ဩဂုတ်လ9ရက်စနေနေ့မှာကျင်းပပြီးရှစ်လေးလုံး33နှစ်ပြည့်အခမ်းအနား NUG အစိုးရကိုထောက်ခံကြောင်းပြသခဲ့ကြတာပါလှုပ်ရှားမှုမှာဥရောပရောက်မြန်မာတွေလည်းပါဝင်ခဲ့ကြပြီးဒိမန်နိုင်ငံမှာဒါဇင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြသလိုကနေဒါရောက်မြန်မာတွေကလည်း Vancouver Toronto Ottawa နဲ့ဆက်ကတူးအပါဝင်မြို့ကြီးတွေမှာရှစ်လေးလုံး33နှစ်ပြည့်အခမ်းအနားတွင် NUG အစိုးရထောက်ခံကြောင်းချီတက်ဆန္ဒပြပါတယ်မြန်မာနိုင်ငံတွင်းမှာလည်းပြစ်ခတ်မှုတွေဖမ်းဆီးထိန်းသိမ်းမှုတွေရှိတဲ့ကြားကပဲဒီကနေ့ကြောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်ဆန္ဒပြလှုပ်ရှားဖို့စီစဉ်နေတာပါ
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်မှုကပြန့်မြန့်နေစဉ်တသိန်းလောက်ရှိလာပြီးပြီးခဲ့တဲ့ဆောင်းရာသီနောက်ပိုင်းအများဆုံးဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။နေစဉ် COVID-19 ကူးစက်ဖြစ်ပွားသူကပြန့်မြန့်တသိန်း 9,143 ဦးရှိနေတာလို့စနေနေ့မှာ AP ကဖော်ပြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းနေစဉ် COVID-19 ကူးစက်ဖြစ်ပွားမှုနှုန်း 11,000 လောက်ရှိရကနေတိတိတသားတိုးလာတာဖြစ်ပါတယ်။အလွန်ကူးစက်များနဲ့ဗီဇာပြောင်း Delta Coronavirus မျိုးကွဲကအမေရိကန်ပြည်ထောင်စုတဝမ်းမှာအလျင်အမြန်ပြန့်နှံ့နေတာနဲ့အတူပဲ COVID-19 ကူးစက်ဖြစ်ပွားသူအရေအတွက်များလာတာဖြစ်ပါတယ် အမေရိကန်ပြည်ထောင်စုတွင်းမှာဇန်နဝါရီလအစောပိုင်းကဖြစ်ခဲ့တဲ့အနေအထားမျိုးနဲ့အလားတူနေ့စဉ်ကူးစက်မှုသိမ်းချေရှိလာနိုင်တယ်လို့လည်းအစိုးရရဲ့အချက်အလက်တွေမှာတွေ့ရကြောင်းကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာန CDC ညွှန်ကြားရေးမှူး Rochelle Walensky ကဒီသတင်းပါအစောပိုင်း CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်ဇန်နဝါရီလအစောပိုင်းမှာနေ့စဉ်ကူးစက်မှုအများဆုံး2သိန်းခွဲထိရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လအတွင်းမှာကူးစက်မှုနှုန်းချဆင်းခဲ့ပေမဲ့နောက်သတင်းပါ6ခုအတွင်းမှာကူးစက်မှုနှုန်းက1သိန်းကိုပြန်ပြီးတော့ရောက်လာတာလို့ AP သတင်းကဖော်ပြတာပါ။ကာကွယ်ဆေးအပြည့်အဝထိုးနှံပြီးဒါမှမဟုတ်လဲဆေးတစ်ကြိမ်ထိုးနှံပြီးဖြစ်တဲ့အရွယ်ရောက်သူအမေရိကန်80ရာခိုင်နှုန်းကျော်ရှိပေမဲ့ကူးစက်မှုတွေတိုးလာနေတာဖြစ်တယ်လို့သတင်းကဖော်ပြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံထဲမှာရောက်နေတဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေကိုရရလေးနဲ့အမြန်ပြန်လာချဖို့အမေရိကန်ကရဗြိတိန်ကပါစနေနေ့မှာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။လုံခြုံရေးအခြေအနေနဲ့ဝန်ထမ်းတွေရှော့ချထားရတာကြောင့်အမေရိကန်နိုင်ငံသားတွေအတွက်အကန့်အသတ်နဲ့သာကူညီနိုင်တယ်လို့လည်းကပူးမြို့တော်ကအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဗြိတိန်တန်ယုံပြောခွင့်ရကလည်းလုံခြုံရေးအခြေအနေဟာမရေမရာရှိနေတယ်လို့ပြောပါတယ်။အာဖဂန်ကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်တွေရုတ်သိမ်းဖို့ကြေညာခဲ့ခြင်းကစပြီးနိုင်ငံတွင်းမှာအကြမ်းဖက်မှုတွေတစ်နှစ်တခြားတိုးလာနေတာဖြစ်ပါတယ်။နိုင်ငံတွင်းနေရာအတော်များများမှာတာလီဘန်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးသူတို့ထိန်းချုပ်သိမ်းပိုက်ခဲ့တဲ့နေရာကလည်းနှစ်ဆလောက်တိုးလာတာပါ။အာဖဂန်အစိုးရသတင်းဌာနအကြီးအကဲလည်းကပူးမှာတောက်ကြနေကဝတ်ပြုနေချိန်မှာလောက်ကြံခံခဲ့ရပါတယ်။စနေနေ့မှာလည်းဂျဝေါခရိုင်ဒုတိယမြို့တော်ကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့ဟမန်ခရိုင်မြို့တော်လတ်ကာမာတော့တာလီဘန်တွေနဲ့အာဖဂန်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပြီးအရသာအများပြားတည်ဆုံးခဲ့ရပါတယ
်တင်းငွေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်အပတ်စဉ်ကန္နာတွေမတိုင်ခင်ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။သတို့ရရှိများခင်ဗျာမြန်မာနိုင်ငံမှာဩဂုတ်လ8ရက်နေ့ဟာလွန်ခဲ့တဲ့33နှစ် 1988 ခုနှစ်တုန်းကလူမှုအုံကြွားမှုကြီးဖြစ်ပေါ်ခဲ့တဲ့ရှီလီလုံအရေးတော်ပုံနေ့လို့ဆိုရမှာပါ။အခုတော့ဒီမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းရမှာအမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာကအသိမှတ်ပြုလက်ခံလာအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်နိုင်ငံတကာမှာမြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစူဝေးလှုပ်ရှားခဲ့ကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုလှုပ်ရှားခဲ့တဲ့ရှေးလေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်နဲ့ပါတိုက်ဆိုင်ကျင်းပခဲ့ကြတဲ့ဝါရှင်တန်မြို့တော်ကလှုပ်ရှားမှုကတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုခမောင်စိုးမင်းကပြောပြမှာပ
ါဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမေရိကန်သမ္မတအိမ်ပြုတော်ရှေ့ကမြန်မာတွေရဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရထောက်ခံတဲ့ဆန္ဒပြပွဲဖြစ်ပါတယ်အခုဆန္ဒပြပွဲမှာဆိုရင်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကထောက်ခံကြောင်းအမေရိကန်ပြည်ထောင်စုအစိုးရအနေနဲ့တရားဝင်အသိမှတ်ပြုဖို့တောင်းဆိုတဲ့ဆန္ဒပြပွဲလည်းဖြစ်ပါတယ်အခုဆန္ဒပြပွဲမှာဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့တရင်ဒီပညာနဲ့ပြန်ကြရေးဝင်ကြီးဦးတင်လင်းအောင်လည်းတက်ရောက်လာတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးအခုပွဲနဲ့ပတ်သက်ပြီးဦးတင်လင်းအောင်ရဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါမှာတော့သူကအခုလိုပြောပါတယ
်ဒီပွဲကတော့အင်မတန်အောင်တဲ့ပွဲလို့ပြောမှာတော့အချိန်နဲ့နဲ့ဒီမှာတလာပွဲလောက်ပဲအချိန်ရလိုက်တယ်တလာပွဲလောက်ပဲမှာအမေရိကန်မှာတလောက်ဆိုများအောင်ဆိုပြီးအချိန်ပါနေတယ်ဒါကတော့အမေရိကန်မှာတစ်ခါမှတလောက်ဆိုများတယ်တော့ရှိတယ်ကျွန်တော်တို့ဒီလက်ရှိတဲ့ဘောကွာနေတဲ့ဒီဘွာထဲမှာတော့ပဲလူတွေကဒီဘွာပဲဆက်ပြီးတော့လာကြတယ်။ဒါမှမဟုတ်ဒီနေ့ကတော့ဟုတ်ကဲ့ကျေးဇူးများကြီးတင
်ပါတယ်ကျေးဇူးများပါခင်ဗျာ။ဟုတ်ကဲ့ဒီဘွဲမှာဆိုရင် NUG ကိုအမေရိကန်ပြည်ထောင်စုကတရားဝင်အသိမှတ်ပြုထောက်ခံကြောင်းတောင်းဆိုတာတင်သမဂ္ဂဘူးတော့ဒီဒါမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်တမ်းမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်အသိမှတ်ပြုဖို့လဲအမေရိကန်ပြည်ထောင်စုကိုတောင်းဆိုတာဖြစ်တယ်လို့တိုက်တွန်းတာလည်းဖြစ်ပါတယ်။ဒါအပြင်ဒီဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကနေပြီးတော့ထိမ့်သိမ်းထားတဲ့ဒေါ်လာ1ဘီလီယံတန်းတစ်ထောင်ကျော်ကိုဒီလူမှုအစိုးရလက်ထက်ကရှိတဲ့အဲ့ဒီဒေါ်လာတန်းတစ်ထောင်ကျော်ကို NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုစီမံခန့်ခွဲခွင့်ပေးဖို့လဲတောင်းဆိုမှာဖြစ်ပါတယ်အခုဆန္ဒပြနေကြတဲ့ပမာဏီကတောင်းဆိုတဲ့အထဲမှာဘာမဘေးလို့ခေါ်တဲ့ဒီ American Congress တွတ်တော်ကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဓာတ်မကပို့ပြီးစူးစမ်းဆောင်ရွက်လာအောင်စစ်အစိုးရကိုပို့ပြီးဓာတ်ကတ်လာအောင်လုံဆောင်မှုအတွက်တောင်းဆိုနေကြတာလေပါဝင်ပါလေအဲ့ဒီဘာမာဘီမြန်မာနိုင်ငံဆိုင်ရာဥပဒေကျလာဖို့အတွက်ကြိုးစားတဲ့အချိန်မှာပါဝင်မှုဆိုဦးဖြစ်တဲ့သမားတော်ကြီးဆရာဒေါက်တာသန်းနိုင်ပြင်းပြကြည့်တဲ့အခါမှာသူက
ဘာမဘီတမပါပါလေဆိုတော့ဒီချက်ကတော့စစ်ဆိုးရွားကိုစန့်ကျင်အများကြီးဖတ်ဖို့ဒီနေ့ဆက်မှဖို့ MUD လို့ခေါ်တဲ့ဒီနာနဲ့ပါဝါတူလို့ဒီနေ့ဒီခါလည်းစန့်ကျင်ဖို့ဒီချက်ကတော့မာဗီယိုဆိုတဲ့ဒီနေ့တည်းရဲ့အင်ဂျင်နီယာဒီတေးကိုဆက်ပြတ်ချက်ကတော့ Crime to Community ကိုဒီလိုခါတဲ့ဒီနေ့ကရေးယူပါပါတယ်အဲ့ဒါအပြင်ကျွန်တော်ကထပ်ပြီးတော့ဒီ NUD Government ဒီမှာပြုလို့ဆက်တဲ့ဒီလိုအောင်ဆိုတာအဲ့ဒီပါတီရရှိတော့ဒီမျိုးစနစ်ပေါ်တကယ်သူဖြစ်ချက်ချနိုင်တယ်မတ်တီဦးစီးတွေကမှာပါပါတယ်နည်းလိုက်ပေါ်ပြီးတော့ပြောင်းတောင်းဆိုကြံ့ကြည့်ရဖြစ်ပါတယ
်ကင်မရာအေဗီတော့ရှေ့မှာရှိကြတယ်ဆန္ဒပြနေကြတဲ့မြန်မာတွေဟာဂျမ်းလျှောက်ပြီးတော့ American Congress လို့တော့ရှေ့ကမြက်ခင်းကိုချီတက်နေကြပါတယ်အဲ့ဒီလိုချီတဲ့ဆန္ဒပြရာမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အဓိကကြွေးကြော်ဆန္ဒပြကြပါတယ်။ဒီဦးရေစုစုပေါင်း3000ကျော်4000နီးပါးလောက်ရှိမယ်လို့ခန့်မှန်းရပြီးဒီဆန္ဒပြပွဲဟာဆိုရင်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာတွေတဲကဆန္ဒပြမှုရဲ့မှာအကြီးအမားဆုံးဆန္ဒပြမှုအများကယူဆနေကြပါတယ်။ဒါအပြင်ဒီဆန္ဒပြပွဲမှာဒီအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့ရှင်၊ကချင်၊ဗမာ၊ကရင်စတဲ့တိုင်းရင်းသားတွေအပါအဝင်မြန်မာတိုင်းရင်းသားအလုံးကြီးပါပါဝင်ကြတာတွေ့ရှိရပါတယ်။ဒီဆန္ဒပြပွဲကိုဘာသာပေါင်းစုံကမြန်မာတွေလည်းပါဝင်ရတယ်။ပါဝင်နေကြတယ်။ဒီရိုဟင်ဂျာတွေလည်းပူးပေါင်းဆန္ဒပြတာတွေ့ရှိရပါတယ်။အခုဆန္ဒပြပွဲကစစ်မြန်မာပြည်ကိုကယ်တင်ရေးဆိုတဲ့လုံရှားမှုအဖွဲ့ကနေပြီးတော့ဥဆောင်ဆန္ဒပြတာဖြစ်ပါတယ်မနက်ဖြန်ကြာရောက်မဲ့ရှင်းလင်းလုံးနှစ်ပတ်လည်အထိမ့်မှအနေနဲ့လည်းဒီကနေ့အကျိုးကနေဆန္ဒပြကြတာလို့သိရှိရပါတယ်ခင်ဗျာကျွန်တော်ကမောင်ဆိုမင်းဝါရှင်တန် DC ကနေသတင်းပေးပို့ပါပ
ါရှင်းလင်းလုံးနေ့30နှစ်မြောက်အထိမ့်မှအပါဝင် NUG အစိုးရကိုနိုင်ငံတကာကအတိအမှတ်ပြုရေးဝါရှင်တန် DC ကဆန္ဒထုတ်ဖော်ပွဲကိုကိုယ်တိုင်တင်ပြသွားယူခဲ့တဲ့ကိုခမောင်စိုးမင်းတင်ပြခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံထဲမှာဒီမိုကရေစီတောင်းဆိုအောင်ကြွားခဲ့တဲ့ရှီလီလုံးလှုပ်ရှားမှုဒီ33နှစ်ပြည့်မြောက်တဲ့နေ့မှာပဲနိုင်ငံအနှံ့ဆန္ဒပြလှုပ်ရှားဖို့တက်ကြွလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပိုင်းဆန္ဒပြလှုပ်ရှားသူတွေဟာရှီလီလုံးအထိမ်းအမှတ်အဖြစ်နဲ့တင်းငွေနေမှာဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးမြို့ကဦးဆောင်သူတူဖြစ်တဲ့ဒေါက်တာတေစာဆန်းကပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဒေါက်တာတေစာဆန်းကိုဆက်ွယ်မေးမြန်းထားတဲ့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ
တဘာဒီအာနာရှင်စနစ်ကိုတွန်းလှန်ဖျောက်ချခဲ့တဲ့ရှင်လေးလုံးအရေးတော်ပုံကြီးဟာဒီနေ့ဆိုရင်33နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့အခုလိုရှင်လေးလုံးအရေးတော်ပုံကြီး33နှစ်ပြည့်ချိန်မှာပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုနဲ့ရင်ဆိုင်နေရတာကြောင့်1988ခုနှစ်ကလှုပ်ရှားမှုကိုဂုံပြုတဲ့အနေနဲ့နိုင်ငံတော်မှာရောလူမှုကွန်ရက်တွေကပါဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကပြောပါတယ
်ဒီအရေးတော်ပုံကြီး33နှစ်ပြည့်ချိန်မှာနော်ဒီအရေးတော်ပုံကြီးကိုဂုံပြုထိမ့်မက်ပြီးတော့အားဖြင့်ကျွန်တော်တို့နော်တနိုင်ငံလုံးမိဘပြည်သူတွေအားလုံးဒါပါဝင်ဆောင်ရွက်နိုင်တဲ့တပိတ်လှုပ်ရှားမှုတွေဆောင်ရွက်ကြဖို့ဖြစ်ပါတယ်အဲ့တော့တပိတ်အနေနဲ့ပြောမယ်ဆိုရင်အဓိကနော်ကျွန်တော်တို့အားလုံးပါဝင်နိုင်တဲ့အနေနဲ့နံပါတ်1ကျွန်တော်တို့နော်လက်ရှိချောင်းထောင်တဲ့8 finger strike ကိုကျွန်တော်တို့ဆောင်ရွက်ကြပါမယ်အဲ့တော့ကျွန်တော်တို့လက်ရှိချောင်းရှင်းလင်းဆုံးအရေးတော်ပုံကြီးကွန်ပျူတာအဖြစ်နော်လက်ရှိချောင်းထောင်တဲ့ပြီးတော့ကျွန်တော်တို့ဒီတပ်ပုံရိုက်တာလူမှုကွန်ရက်တွေမှာတင်တာကျွန်တော်တို့နော်မြေပြင်မှာလည်းပဲဒီလိုမျိုးလှုပ်ရှားမှုတွေဆောင်ရွက်တာကိုကျွန်တော်တို့လုပ်ကြဖို့ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ red campaign ပေါ့နော်အနီရောင် တပိတ်လုံရှားမှုဖြစ်ပါတယ်ခင်ဗျာအဲ့တော့အနည်းအောင်ဆိုတာကတော့အားလုံးသိတဲ့အတိုင်းပဲရဲရင်ချင်းခိုင်မာချင်းပြတ်သားချင်းစွန့်စားချင်းဆိုတဲ့အတိတ်ပဲတွေကိုခေါ်ညွှန်းတာမို့ဒီရှင်းလေးလုံးစိတ်တက်ကိုကွန်ပျူတာဝါပြကျွန်တော်တို့မိဘပြည်သူတွေအနေနဲ့အနည်းအောင်အဝတ်အစားကျွန်တော်တို့အသုံးဆောင်တွေကိုကျွန်တော်တို့ဝတ်စားစင်ရင်ကြမယ်နော်အနည်းအောင်ကျွန်တော်စေးနီတပိတ်လုံရှားမှုစသဖြင့်ဒါတွေကိုကျွန်တော်တို့ဆောင်ရွက်ကြဖို့ဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းတာအခုဆိုရင်6လကျော်ရှိသွားခဲ့ပြီဖြစ်ပြီးအဲ့ဒီ6လကျော်ကာလအတွင်းမှာစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာတွေပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေအတိုင်းအတာတစ်ခုထိအရှိန်ရော့ကျခဲ့ပေမဲ့လည်းတချို့မြို့တွေမှာတော့ဆန္ဒပြပွဲတွေဟာနေစဉ်လို့လို့ဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်ဒီနေ့အတွက်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအစည်းအဝေးတချို့ကိုလည်းဒေါက်တာဒေသာဆန်းကအခုလိုရှင်းပြပါဗျာ။
เนาะကျွန်တော်ဒီနေ့မှာကျွန်တော်တို့တနင်္ဂနွေမှာကျွန်တော်တပိတ်ကြွေးကြော်တန်အဖြစ်ကျွန်တော်တို့88ကဒွေ့ဒွေ့ဟောင်း21မှာအပြီးကောင်းဆိုတဲ့ကြွေးကြော်တန်နဲ့ကျွန်တော်တို့တပိတ်လှုပ်ရှားမှုတွေကိုဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်ခင်ဗျ။အဲ့တော့ဒီကျွန်တော်တို့လက်ရှိချောင်းထောင်ချင်းရတော့ကျွန်တော်တို့တစ်ဖက်ကလက်3ချောင်းထောင်မယ်တစ်ဖက်ကကျွန်တော်တို့လက်5ချောင်းထောင်ပြီးတော့ကျွန်တော်တို့ဒီလက်ဝါးပေါ်မှာလည်းကျွန်တော်တို့ဒါရှင်းလေးလုံးဂုံပြုတ်เนาะအထိမ့်မဲ့စာသားကျွန်တော်တို့ရေးပြီးတော့ကျွန်တော်တို့ဆောင်ရွက်ကြမှာပဲဖြစ်ပါတယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းယူလိုက်လို့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုအမေရိကန်ပါဝင်နိုင်ငံတကာကလည်းစစ်ကောင်စီပေါ်ဖိအားတွေပေးလာနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကလည်းမြန်မာနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းဖို့မြန်မာနိုင်ငံကိုတွားရောက်ရမှာသက်ဆိုင်သူတွေအလုံးတွဲဆုံခွင့်ရဖို့လည်းမနေ့ကပဲပြောကြားလိုက်ပါတယ်။အခုလိုအာဆီယံဘက်ကကြိုးပမ်းဆောင်ရွက်ချက်တွေကိုကြိုးဆိုပေမဲ့ဆီယနာရှင်စနစ်အဆုံးသတ်ဖို့အတွက်ပြည်သူတွေရဲ့အင်အားကပဲအဓိကကျတယ်လို့ဒေါက်တာဒေသာဆန်းကပြောပါတယ
်အဲ့တော့ဒီအာဆီယံရဲ့ပေါ့နော်မြန်မာအရေးကိုဝင်ရောက်ဆက်ဆက်ဖြည့်ရှင်းပေးလို့ရတဲ့စိတ်စေတနာကိုကျွန်တော်တို့ကဒါအတိမတ်ပြုပါတယ်လေးစားပါတယ်သို့တော့ဒီနေရာမှာကျွန်တော်တို့ဝင်ရောက်ဆက်ဆက်ပေးလို့ရတယ်ဆိုရင်နော်လုံလောက်တဲ့နော်ဖြည့်ရှင်းမှုနီးနာတွေကိုကျွန်တော်ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့သက်ဆိုင်တဲ့အင်အားစုတွေအားလုံးနဲ့ကျွန်တော်တို့စကားပြောဖို့နော်ချိတ်ဆက်ဖို့လိုပါတယ်ကျွန်တော်ဒီအကြံဖက်စစ်ကောင်စီတခုတည်းနဲ့ပဲတပွဲတည်းနဲ့ပဲစကားပြောတာမဟုတ်ဘဲကျွန်တော်တို့ပြည်သူလူထုကိုတကယ်ကိုစားပြုမှုအပြည့်အဝရှိတဲ့နော်အမျိုးသားညီညွတ်ရေးအစိုးရနော်နောက်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကျွန်တော်တို့တပိတ်အင်အားစုတွေစသဖြင့်ဒီတနက်ကိုင်းတိုင်းရင်းတော်တိုင်းရင်အင်အားစုတွေအားလုံးနဲ့စကားပြောဖို့နော်လိုပါတယ်နောက်ဒီကာကတော့ကျွန်တော်တို့လက်ရှိနော်ဒီဖန်စီထင်းသိမ်းခံထားရတဲ့နော်အာရမဖန်စီခံထားရတဲ့အင်္ဂိအကျဉ်းသားအားလုံးကိုလည်းအမြန်ဆုံးခွင့်ချက်မရှိလွတ်ပေးဖို့လိုပါတယ်เนาะဒါတွေမရှိဘဲနဲ့ဒီလိုအခြေအနေမှာမရှိဘဲနဲ့ကျွန်တော်တို့စကားပြောဖို့ဒီစေစားဖို့ဆွေးနွေးဖို့တိုက်တွန်းနေတယ်ဆိုရင်တော့ဒါဒီလုံလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်တို့ကတော့ပြောဆိုပါတယ်သို့တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့เนาะနားလည်ပြီးသားပါကျွန်တော်တို့တော်လန်ရေးရဲ့အောင်ပွဲအတွက်အဓိကဒီကျွန်တော်တို့ပြည်သူအင်အားကပဲအခရာဖြစ်တယ်ဆိုတော့လည်းကျွန်တော်တို့ကသဘောပေါက်ပြီးသားဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလနေ့စစ်တပ်အာဏာသိမ်းချိန်ကစာပြီးစစ်ကောင်စီတပ်တွေဘက်ကပြစ်ခတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်မှာတည်ဆုံးသူဟာ960ကျော်ရှိပြီးဖမ်းဆီးခံရသူ9000ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့ AAPP ရဲ့စာရင်းဟာချက်ကားပြောဆိုတာသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကဒီရှစ်လေးလုံးအထိမ့်မှပြင်းစင်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုရန်နိုင်ပြောပြသွားတာပါဒီလိုလှုပ်ရှားမှုအကြောင်းတွေအပြီးမှာတော့ဒီကိုဗစ်အခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းတဲ့ဖြစ်နှုံးရောသေနှုံးအများဆုံးဖြစ်ခဲ့တဲ့ရန်ကုန်မှာအခုဆိုလို့ရှိရင်ဒီကူးစက်မှုတွေအနည်းငယ်ပြန်လည်ကြာဆင်းလာနေပြီလို့ရန်ကုန်တိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်အခုလိုကြာဆင်းလာရတာကအရင်ကူးစက်များစီခဲ့တဲ့ကျောင်းတွေကိုပြန်ပိတ်တာအပါအဝင်လော့ခ်ဒေါင်းကိုဖိဖိစီချနိုင်တာနဲ့နောက်ပိုင်းမှာဆေးရုံကတင်တွေပြန်ပြီးတိုးလာတာကြောင့်လို့ကျန်းမာရေးအရာရှိတွေကပြောတာပါရန်ကုန်တိုင်းမြို့နယ်တစ်ခုမှာတော့လုံခြုံရေးကြောင့်အမည်မဖော်လို့တဲ့ကျန်းမာရေးအရာရှိတူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးအခုလို့သူကဆရှင်းပြပါတယ
်ကျွန်တော်တို့ဒီကိုဗစ်ဖြစ်နှုန်းကအခုဇူလိုင်လနောက်ဆုံးဘက်ကနေစပြီးတော့ဟောနော်အခုအထိကတော့ဖြစ်ပေါ်နှုံနေရရော့ကြလာတာကိုကျွန်တော်တို့တွေ့ရတယ်။အဲတည်ဆုံးမှုနှုံကလည်းတဖြည်းဖြည်းနဲ့ပေါ့နော်။တီးတကောင်ကိုရော့ရတာကိုကျွန်တော်တို့တွေ့ရတယ်။ဥပမာကျွန်တော်ဂရက်တစ်ခုနဲ့လှုပ်ထားဆိုလို့ရှိရင်ခြေကားဆင်းတယ်လို့ပေါ့နော်။အောက်ကိုတဖြည်းဖြည်းနဲ့အဲပြုတ်ပြုတ်ကျသွားတာကိုတွေ့ရတယ်ပေါ့တည်ဆုံးနှုံပေါ့နော
်။ဟုတ်ကဲ့အရေးအတွက်အပြင်ကြည့်မယ်ဆိုလို့ရှိရင်အရင်ဘလောက်ကနေရှိပြီးတော့အခုဘလောက်ကိုကျလာတာပေါ့နော်ဒီသက်ဆိုင်ရာနယ်မြေမှာတွေ့ရတယ
်သက်ဆိုင်ရာနယ်မြေမှာဆိုလို့ရှိရင်ကျွန်တော်တို့အရင်ဆိုရင်ဇူလိုင်လနောက်ဆုံးပတ်ပေါ့နော်39 38အဲ့ဒီဝင်းကျင်နေပြီးတော့ဒီဩဂတ်လ6ရက်နေ့ထိဟို9ရက်10ရက်အဲ့လောက်အစဉ်ထိတဖြည်းဖြည်း
ကြကြလာတယ်ပေါ့နောက်အခုအဲ့ဒါဟိုဘယ်လောက်လောက်စစ်တဲ့အထဲမှာအခုလိုတွေ့ပြီးတော့ဘယ်လောက်ကြာခိုင်နှုတ်လောက်ကိုလို့ပြောလို့ရမလဲစစ်တာတော့ကျွန်တော်တို့ကစစ်ပေးတယ်တို့ပေမဲ့လည်းပေါ့နော်နေ့တိုင်းမစစ်ပေးနိုင်ဘူးဘာကြောင့်နေ့တိုင်းမစစ်ပေးနိုင်လဲဆိုတော့ကျွန်တော်တို့ကကျမကြီးဌာနနဲ့ပြိုင်တာအဖွဲ့တွေပေါ့နော်ပေါင်းပြီးတော့စစ်ပေးတယ်ဒီစစ်ပေးတဲ့ဝန်ထမ်းတွ ဆယ်ယောက်စုမိလို့ရှိရင်တော့ကျွန်တော်သက်ဆိုင်ရာကနေပြီးတော့သက်ဆိုင်ဆိုတော့ကျွန်တော်တို့ဒီပရိဒတ်နဲ့ဇမ္မာဣဒနာပေါ့နော်ဒီဌာနကနေပြီးတော့ဟိုလူရင်းလူလိုပေါ့ဂျာရက်တွေမှာစစ်ပေးတယ်ပေါ့နော်စစ်ပေးတော့လေဒီယောဂဖြစ်ပွားတဲ့လူတော်တော်များများဟာကျွန်တော်တို့ရှိကိုလာမစစ်နိုင်တာရှိတယ်အဲ့မဲ့အခုကတော့အကုန်လုံးကဖျားတဲ့ရင်နာနေကြရင်ဒါကိုပြည့်ဖြစ်ဖို့များသွားပြီ
ဟုတ်ကဲ့အဲ့တော့ဒီနေ့မှာဘာကြောင့်မလို့အခုလိုမျိုးပေါ့နော်ဒီစစ်ဆေးတွေ့ရှိမှုပေါ့ကြာသွားတယ်လို့ယူဆမိတယ
်အဓိကတော့ကျောင်းနေကိုပိတ်လိုက်တယ်စားတော့ဆိုင်နေကိုပိတ်လိုက်တယ်နောက်ပြီးတော့ဂျိုင်းဆွဲပေါ့နော်ပါစယ်စနစ်နဲ့အဲလှုပ်လိုက်တယ်နောက်ပြီးတော့ဂျုံနေကိုအခုပြီးခဲ့တဲ့လ18ရက်ကစပြီးတော့ပိတ်လိုက်တယ်နောက်ပြီးတော့ဒီပိတ်လိုက်တဲ့တပတ်နှစ်ပတ်အတွင်းမှာဒီဖြစ်ပေါ်မှုနှုန်းတွေများသေးရပေါ့များတယ်ဆိုတာလည်းအရင်ကအကြောင်းတွေယုံနေနောက်ဒီစားတော့ဆိုင်တွေဖွင့်ထားတဲ့အတွက်ကြောင့်ယုံနေပိတ်ပြီးနှစ်ပတ်လောက်အတွင်းမှာများပေမဲ့လည်းဒီပိတ်ထားတဲ့အကျိုးဆက်တွေကအခုဇူလိုင်လကုန်နဲ့ဒီဩဂတ်စတာဆမ်းပိုင်းမှာဖြစ်ပေါ်မှုနှုန်းနဲ့တည်ဆုံမှုနှုန်းတွေကျဆင်းသွားတယ်လို့ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတည်ဆုံမှုအနေထားရောဘယ်ကာလလမှာဘာကြောင့်ရော့ကြလာတယ်လို့ထင်တယ
်တင်းဆုံးမှုကဒီများလာကတော့ဒီဇူလိုင်လတတိယပတ်ပေါ့နော်ဒုတိယပတ်တတိယပတ်မှာတော်တော်လေးကိုများခဲ့တယ်ပေါ့နော်များတဲ့အကြောင်းရင်းကလည်းဒါဖြစ်ပေါ်မှုနှုန်းတွေများတဲ့အတွက်ကြောင့်ပဲနောက်တစ်ခုကကျွန်တော်တို့ကဖြစ်ပေါ်မှုနှုန်းတွေဒါများတဲ့အခါမှာကျွန်တော်တို့သေယုံနေကဒီလူနာတွေကိုအကုန်လုံးလက်ခံကူတာတဲ့အနေအထားကိုကျွန်တော်တို့မရှိခဲ့ဘူးသေယုံနေမှာကတိမလုံလောက်တာတွေကြောင့်နောက်ပြီးတော့ဒီကျမရေးဝန်ထမ်းတွေကလည်းဒီအကန့်အသတ်လေးရှိတာရဲ့အကြောင်းရင်အိမ်ဒီမှာပဲတော်တော်များများဆေးရုံဆောင်ရင်းနဲ့နေခဲ့ကြအဲ့ဒါကြောင့်မလို့ညားခဲ့ရခြင်းဖြစ်တယ်ပေါ့နော်အဲ့ဒါကျွန်တော်တို့ဇူလိုင်လနောက်ဆုံးပတ်ကစပြီးတော့ကျွန်တော်တို့ကြာလာတာကိုကျွန်တော်စပြီးတော့တွေ့ရတယ်ပေါ့သုံးစားကြော်ကြော်လောက်ကိုကျွန်တော်တို့ကြာလာတာတွေ့ရတယ်ပေါ့ဖြစ်ပေါ်နှုံးကြွားတဲ့အတွက်ကြောင့်ဆေးရုံနေမှာလည်းကျွန်တော်တို့ကုသလို့ရတယ်နောက်တစ်ခုကဒုချဲ့တဲ့ကတင်တွေကလည်းနည်းနည်းလေးများလာတယ်ကုသရေးဘက်မှာပို့ပြီးတော့အယုံစိုက်ပြီးလုံလန်နိုင်တဲ့အတွက်ကြောင့်လည်းဒီဆုံးတော့ဖြစ်ပေါ်တော့ကြွားတယ်ကျွန်တော်ယူဆပါ
ဟုတ်ကဲ့အဲ့တော့တစ်ချိန်တည်းမှာဒီဆေးဝန်တန်းတွေလည်းကူးစက်မှုတော့ရှိလာတယ်ပေါ့နော်အဲ့ဒီအနေထားရော
ဆေးဝန်တန်းတွေကူးစက်မှုကလည်းဇူလိုင်လပထမပတ်ဒုတိယပတ်မှာတော်တော်လေးများတော့တွေ့ရတယ်။နောက်ပိုင်းကာလာရီတော့တော်တော်လေးညော့နေတာတော့တွေ့ရတယ်။စီးဝင်တန်းနေထဲမှာလည်းအနေချင်းတော့တည်ဆုံမှုတော့ရှိခဲ့ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ View American and the Youth and the Radio ထုတ်လွှင့်မှုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။ အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရန်တင်းငွနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 40 51နဲ့လိုင်းလမ်းမီတာ190ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်သွားနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒို့အတန်အပတ်စဉ်ကဏ္ဍနဲ့အတူစနေညဇဂဝိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
ဒီရှစ်လေးလုံးဆိုတာတကယ်တမ်းဟိုပြောမယ်ဆိုရင်ကျွန်တော်တို့ကအရင်လဲမမှန်းရဲဘူးပေါ့နော်အဲ့လိုလည်းဖြစ်ပါတယ်ရှစ်လေးလုံးမနဲ့မှာဒီစပြီးတော့မှစုလီဖျားနဲ့ဒီမြို့တော်ခမဘက်ကိုဒီဒီ
နောက်ပိုင်းမှာကျွန်တော်တို့အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံတွင်းကလူအခွင့်ရေးအကြောင်းတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ဒေချဲ့နှံချက်ကပ်ပီးဒုက္ခကိုရင်ဆိုင်နေရတဲ့နေရာမှာအပြူသဘောဆောင်တဲ့အကြောင်းအရာတွေကိုဒို့အတန်ကအလေးပေးစုစည်းဖြစ်ခဲ့ပါတယ်။ဒီဆောင်မမှာဆိုရင်လူငယ်တွေနဲ့ပရာဟိတသမားတွေဟာနာမကျန်းသူတွေနဲ့ဆင်းရဲချို့တဲ့သူတွေကိုအောက်ဆီဂျင်ဖြည့်ပေးတဲ့အလုပ်ကစားလို့အစားအစာနဲ့ဆေးဝါးတွေ၊ကုညီရဲ့အချိအသက်ရှင်တန်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနေကြတာကိုနားဆင်ရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းသားတွေကစူးစီးတင်ဆက်ချတာဖြစ်ပါတယ်။
ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြိုလဲနေချိန်မှာသိစေနိုင်လောက်တဲ့ဗိုင်းရပ်စ်ရောဂါပိုးကလည်းကူးစက်ပြန့်နှံ့နေမယ်ဆိုရင်သင်ပါလို့ဖို့စိတ်ကူးပါတယ်လေ။အဲဒီလိုစိန်ခေါ်မှုတွေကိုမြန်မာနိုင်ငံကတာမန်ပြည်သူတွေရင်ဆိုင်နေရပြီးတော့အချင်းချင်းဖေးမကူညီကြရင်းနဲ့ကပ်ဘေးအတွင်းရှင်သန်နိုင်အောင်ကြိုးစားနေကြပါတယ်
။ကျွန်တော်တို့ကရောဂါကြောက်လာဆိုကျွန်တော်တို့လည်းလူပဲကျွန်တော်တို့ကြောက်တယ်။ဒါပေမဲ့ကျွန်တော်တို့ကြောက်တာကျွန်တော်တို့ကမဖြစ်သေးဘူးအတက်နဲ့ဝေးလို့တည်းလေ။အခုအတက်တန်ဖြစ်တဲ့လူတွေကအောက်ဆီဂျင်တစ်လုံးရလဲတစ်လုံးသူတို့တအတက်ကယ်နိုင်နေတယ်အဲကြောင့်မလို့ကျွန်တော်တို့ကသွားတာ
ရန်ကုန်ကကိုဖြိုးဆိုတဲ့လူငယ်ပါသူနဲ့သူညီတွေကအောက်ဆီဂျင်ဖြည့်တဲ့နေရာတွေမှာညအိတ်ဆောင်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်တန်းစီပေးနေကြတာပါအောက်ဆီဂျင်ခမဲ့တန်းစီပေးတဲ့အကြောင်းကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့ပြီးတော့အောက်ဆီဂျင်လိုနေတဲ့သူတွေကိုလည်းထက်ထဲဝင်ဝင်ကူညီပေးခဲ့ပါတယ်
တို့ဒီယောဂါကလည်းပျောက်ပြီးတယောက်ဖြစ်နေပျောက်ပြီးတယောက်တင်ဆိုကြမင်းတို့ကအခွင့်မပြုဒါပေမဲ့ကျွန်တော်တို့ကဘယ်လိုလဲဒီတိုင်းနေရတာကိုယ့်ကိုဘယ်လိုလဲလက်ပြမလုံလို့လည်းခံစားရတယ်အဲဒါကြောင့်မလို့ကိုယ်ဘေးနားမှာလည်းစိတ်ယုံရှိတဲ့အတွက်တက်နိုင်တော့ကူညီမယ်ဆိုတော့အဲ့လိုမျိုးလှုပ်ဖြစ်သွားတာမြလှုပ်ဖြစ်တော့တဖေးနေရလို့ကျွန်တော်တို့ဒီလိုမျိုးညားများလာတာအဲ့လိုမျိုးမြအ
ာနာသိမ့်ပြီးနောက်ပိုင်းကိုဗစ်တတိယလိုင်းတွင်ယောဂါကူးစက်မှုတွေများပြားလာပြီးတော့နေ့စဉ်လိုလိုအောက်ဆီဂျင်လိုအပ်နေတဲ့သူတွေကများလာပါတယ်စစ်တပ်ကထိန်းချုပ်ထားတဲ့ကျန်းမာရေးစနစ်ကပြိုလဲနေပြီးပြည်သူအများစုကကျန်းမာရေးဆောက်ရှောက်မှုမရရှိကြပါဘူးဒီလိုကပ်ဆိုက်နေတဲ့ကာလမှာပြည်သူတွေကဗိုင်းရပ်စ်ကြောင့်မသေအောင်အချင်းချင်းဖေးမလာကြပါတယ်ကိုယ့်မိသားစုဝင်တွေထဲမှာအောက်ဆီဂျင်လိုအပ်နေတဲ့မိသားစုဝင်ရှိပေမဲ့ကိုယ့်လူနာထက်အချင်းချင်းပိုဆိုးပြီးတော့အောက်ဆီဂျင်အရေးပေါ်လိုအပ်နေတဲ့သူတွေကိုခက်တငားရနာတွေလည်းရှိပါတယ်မအေးချမ်းမေကအဲ့ဒီလိုလှူဒန်းတဲ့သူတွေထဲကတယောက်ပါ။သူမအမေကသူမတို့ကလေးမျိုးမှာကိုဗစ်ကပ်ရောဂါဆူဆူဝဝမဖြစ်ခင်လည်းကနေမကောင်းဖြစ်နေခဲ့တာပါ။အောက်ဆီဂျင်လိုအပ်နေတဲ့သူဖြစ်တာကြောင့်သူမရဲ့မိခင်အတွက်အောက်ဆီဂျင်အိုးတွေဝယ်ထားခဲ့ပါတယ်။အခုလိုလိုအပ်နေတဲ့အချိန်တွေမှာလည်းအရေးပေါ်လိုအပ်နေတဲ့သူမိတ်ဆွေကိုငှားပေးခဲ့တယ်လို့သူမကဆိုပါတယ်
။အာဒီမှာအတီးတယောက်ပါနော်။ဒီမှာဒီမိတ်ဆွေတယောက်ရဲ့အဖေကဒီအကိအရန်ကြာနေအမတော့စစ်တရောဒီပေါ်လေးကြောင်လို့ဒါပဲတေးရတာပေါ့နော်နှစ်ဆက်ပြီးနှာခေါင်းနဲ့ထိုးရပိုက်ရဲ့လက်စီရဲ့နှစ်ဆက်ပြီးရတော့သူကလုံးဝမနိုင်ဘူးအိုးရဆိုသူ့ရင်မှာဆိုအိုးကြီးပေါ်လေးတရာအိုးကြီးဆိုလို့ရှိရင်လေးလေးဦးငါးဦးလောက်ဉန်းဆောင်တာဒါပေမဲ့သူကတနည်းကိုလေးပိုင်းလေးတဲကိုလေးဦးလောက်က အဲ့တော့အခုဒီမှာသူများဒီအိုးကြီးရာမိဖိဆေးကိုခင့်နေတဲ့အတွက်တော့လုံးဝမလဲပန်းနိုင်ဘူးဖြစ်တာပါ။ညအောင်ဆိုလို့ညတော့ကရှာရပြင်လေးတို့ကလည်းနေလုံးလောက်ကုန်တယ်ဆိုတော့အဆင်မပြေဘူးဖြစ်တာလေ။အဲ့တော့ကလုံးဝလုံးလုပ်ပြီးတော့လည်းသူရဲ့ဆရာအပြင်နဲ့ဆရာ60
ထောင်ဆယ်ထောင်ဆန်ငါးလောက်ပြောင်းလို့လောကရှင်တိတ်မကောင်းလို့သူကအိမ်မှာရှိနေပြပေးပါအောင်ဆိုပြီးတော့သူတို့ညပေးလိုက်တယ်။အဲဒီလိုနေတဲ့အခါလေးအဆင်ပြေအောင်စားရရှာပြီးတော့ဝယ်လိုက်နေပုံစံထားမှာလည်းဆက်ပြန်ပြီးဆိုပြီးအဲ့လိုမျိုးပုံစံနဲ့ငါပြလိုက်တာမှာ တချို့တွေကတော့တန်ရရရှိပြီးတော့အင်ဂျီယာမဲ့ဖြစ်တဲ့သူကသူ့ကိုလှူဒန်းထားတဲ့ငွေတွေကိုအောက်ဆီဂျင်စက်ရုံတိစောက်နိုင်ရတဲ့အတွက်လှူဒန်းခဲ့တာပါ။ဥပ္ပိုလ်ကြီးမောင်နဲ့နေဆက်သူတဦးနဲ့ဒိုးအတန်ကစကားပြောကြည့်ခဲ့ပါတယ်။သူကလေကပစံမိပါလေတောင်းလို့ရတာဟာတွေကမဖြစ်ဘူးပါ။နျူကလီးတွေကျလို့ပေါ့။မအားလို့နေလို့ဆိုလို့ရှိရင်အဲ့လိုတန်လေးတွေထပ်ပြီးပိန်းလို့ထားတာပေါ့။ အဲ့လိုချိုးချိုးလို့အမားတို့ကိုင်မှာကလည်းပြန်ပြန်ဆိုတော့အဲ့ဒီလူကြီးတွေလာတယ်။ဒါတို့ဒီလူကြီးနဲ့လူကြီးနဲ့ပြောပြနေတော့အဲ့နဲ့ဒီလူကတော့ဒီလူကြီးနဲ့လူပြောတယ်ကအဲ့နဲ့အဲ့ဒီလူကနဲ့တမိုက်လူကြီးနဲ့ဆိုသူက
ကိုဗစ်တက်တရလိုင်းမှာအခြေခံစားတောက်ကုန်စည်းနှုန်းစေဝါစည်းနှုန်းတွေကမြင့်တက်လာပြီးတော့တချို့စေဝါတွေဆိုရင်ဈေးကွက်အတွင်းပြက်လက်သွားတဲ့အထိဖြစ်ခဲ့ပါတယ်။အခြေခံလူဒန်းစားတိုင်းမိခိုအားထားရတယ်ကျပ်ဥစည်းနှုန်းတွေကလည်း20ကျော်အထိမြင့်တက်ခဲ့ပါတယ်။အဲ့လိုမြင့်တက်မှုတွေကြောင့်တချို့စီးပွားရေးလုပ်ငန်းရှင်တွေကအခြေခံလူဒန်းစားတွေအတွက်ကျပ်ဥတွေကိုငွေကျပ်900နဲ့ရောင်းချပေးတာတွေ စံတပြီကိုငွေ100ကျပ်နဲ့ရောင်းချပေးတာတွေအခြေခံစားတောက်ကုန်ဖြစ်တဲ့စံစီကျပ်သွန်နီကျပ်ဥအဲ့ဒီလေးမျိုးပေါင်းကိုငွေကျပ်100နဲ့ရောင်းချပေးတာတွေရှိပါတယ်။ကိုဗစ်တက်တရလိုင်းအတွက်နောက်ထပ်စိန်ခေါ်မှုကတော့ရောဂါပိုးများလာတဲ့အပြင်အကူအညီမရရှိတဲ့သူတွေအတွက်အိမ်ထဲမှာပဲလူမသိသူမသိသေဆုံးသွားခဲ့ရတာတွေပါ။အခက်အခဲတွေကိုပြင်းထန်စွာရင်ဆိုင်ရတဲ့တချို့ကတော့အလံဖြူတွေစတင်ထောင်းလာပါတ
ပါတယ်ကမ်ပိန်းအရအလံထောင်ထားတဲ့အိမ်တွေကိုဆိုရှယ်မီဒီယာတွေပေါ်မှာဖြန့်ဝေပေးခြင်းအဖြစ်အကူအညီလိုအပ်နေတဲ့သူတွေကိုပြည်သူအချင်းချင်းကူညီပေးနေတာပါအဲ့ဒီလိုအကူအညီလိုတဲ့သူတွေနဲ့အကူအညီပေးနေတဲ့သူတွေကိုချိတ်ဆက်ပေးတဲ့အထက်မှာတကုံတက္ကသိုလ်ကျောင်းသားတွေလည်းပါဝင်ပါတယ
်ကျွန်တော်တို့ကိုဘယ်မြို့နယ်မှာဒါမှမဟုတ်ဘယ်လမ်းထဲမှာဘယ်ရပ်ကွက်မှာဒီလိုမျိုးအလံဝါထောင်ထားတဲ့အိမ်ဟာဘယ်အိမ်တွေရှိပါလဲဘယ်နဲ့အိမ်ရှိပါလဲအစတည်းဖြင့်ကျွန်တော်တို့စီစဉ်ရလာခဲ့ပြီဆိုရင်ကျွန်တော်ကခုနပြောတဲ့မြေပြင်မှာတကယ်လမ်းဆောင်ရွက်နေကြတယ်တကယ်လမ်းပစ္စည်းတွေသွားပို့တာတွေကူညီကြတာတွေလုပ်တဲ့သူတွေဒါကျွန်တော်ကနိုင်တယ်လို့ပြန်ပြီးဆက်သွယ်တယ်သူရဲ့မြို့အလိုက်ပေါ့အဲ့ဒါတော့သူကကိုယ်တိုင်ကိုယ်စားသွားရောက်ပြီးတော့ဒါဟိုပေါ့ဗျာစေးစေးဝါးတွေစားတောက်စရာတွေသွားပြီးပို့ပြီးတဲ့ကိစ္စမျိုးကိုသူကကျွန်တော်ပြန်ပြီးတော့လုပ်တယ်ပေါ့နော်ဆိုတော့နောက်တစ်ပိုင်းမှာကျတော့လည်းဒါကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ဒီတခြားသောမိဖက်အဖွဲ့အစည်းတွေတခြားသောအလူရှင်တွေစီရနေပြီးတော့အလူခံတာတွေရှိတယ်။အဲအဲ့လိုမျိုးအလူခံပြီးတော့မှဒါကျွန်တော်ခုနပြောတဲ့မြေပြင်မှာတကယ်လုပ်နေကြတဲ့သူတွေကိုဒါကျွန်တော်တခြားသောစားတောက်စရာတွေစေးဝါးတွေဝယ်ဖို့အတွက်ဒါကျွန်တော်တို့ပြန်ပြီးတော့ဟိုခွဲဝေပေးပြီးတော့မှဒီရဲရဲလို့ flag ကနေပါတော့ဒါကျွန်တော်တို့ပါဝင်ပြီးတော့အဲ့ပုံစံမျိုးတော့လောလောဆယ်ပါဝင်ဆောင်ရွက်နေရပေါ့
။တကုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါတယ်။ကိုအကာတို့မြေဖို့နှစ်ယောက်စလုံးနေမကောင်းဖြစ်နေတဲ့အချိန်မှာစေဝါလိုအပ်တဲ့အတွက်အလံဝါထောင်းလိုက်ပါတယ်။အလံထောင်းပြီးနောက်မှာတော့စားတောက်တွေစေဝါတွေလာရောက်ကူညီပေးတဲ့သူတွေများတာကြောင့်အဆင်ပြေသွားတယ်လို့ဆိုပါတယ်။အဲဒီလိုကူညီပေးတဲ့သူတွေရှိတာကြောင့်ကျန်းမာရေးပြန်ကောင်းဖို့အတွက်ခွန်အားတွေဖြစ်ခဲ့တယ်လို့သူကဆိုပါတယ်
။ဒီကတော့ဘယ်လိုလဲ motivate တစ်ခုတော့ပြင်ရတယ်။အခုလည်းဆိုတယ်အော်ပေါ့နော်ကိုယ်လုံးခိုင်းရောင်းနေချိန်ပေါ့နော်ကူညီကြရပြီးတော့အခုချိန်မှာလူတိုင်းကစိတ်ညစ်နေကြတဲ့သူကတော်တော်များကိုယ်လေးစိတ်ညစ်တာပဲလေတော့ဘာမှလုပ်လို့မရလဲရှိရမဟုတ်ဘူးထိုင်နေတဲ့ခါကြီးတစ်ခုဖြစ်နေတော့အကုန်လုံးစိတ်ညစ်နေကြတာကြည့်ရအဲ့လိုဖြစ်နေတော့ဟောပေါ့နော်ငါ့ဘော်ကိူးဆိုင်တဲ့သူရှိသေးပါလားပေါ့နော်အော်ငါ့ဘော်ရှိတဲ့သူရှိသေးတယ်ပေါ့အဲ့လို motivation လေးတော့ရလိုက်တယ်
အခုလိုပြည်သူမှပြည်သူတို့ကူညီတာတွေများလာတာကြောင့်ကလေးမျိုးမှာတော့တေဆုံးတဲ့သူတွေလျှော်နေလာတယ်လို့မအေးချမ်းမီကဆိုပါတယ်။လက်ရှိချိန်မှာပြည်သူတွေကလည်းနီလန်မျိုးမျိုးနဲ့အားတက်သရောကူညီတာတွေပရိုက်ဒလူငယ်တွေကလည်းကိုကျိုးဆွန်ပြီးတော့တက်နိုင်တဲ့ဘက်ကကူညီနေတာတွေ
ဆရာဝန်တွေကလည်း၎င်းတို့တက်ကြွနဲ့ပတ်ကနေတက်ကြွနဲ့ပညာနဲ့လိုအပ်သလိုကူညီတာအခမဲ့ကုသပေးတာတွေစသဖြင့်ကြာရခဏကနေပရိုက်ဒလုပ်ငန်းတွေကိုလုပ်ကင်နေကြဆဲဖြစ်ပါတယ်။ပရိုက်ဒလုပ်ငန်းလုပ်ကင်ပေးနေတဲ့ကိုဖြိုးကတော့ကျွန်တော်ကတော့အဲ့လိုမျိုးလုံနိုင်တော့ကျွန်တော်ဆက်လုပ်မှာပဲ။ဒါဆိုကျွန်တော်ဒီမှာကျွန်တော်ကိုယ်နိုင်လောက်ကူမယ်ကျွန်တော်လုံနိုင်လောက်ကျွန်တ
အဲဘလူကသူများတွေလိုတန်းတို့မပြည့်နဲ့သူများတွေမြင်အောင်လို့ကျွန်တော်ဆက်ပြီးတော့ကြိုးစားမအောင်နော်လူတန်းလူတန်းနိုင်လို့လူမယ်အဲ့လိုမျိုးလုပ်မယ်ဗျအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ဂျင်းနယ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန် Facebook စာမျက်နှာအပြင် ဒိုးတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ video အစီအစဉ်မှာလဲစနေနေ9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ဟိဝဲတဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒို့အတန်းအစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒို့အတန်ကိုနားဆင်ကြရအပြီးအခုတခါတော့စနေညဇဂဝိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆိုရှယ်လစ်တပါတီအာဏာရှင်စနစ်ကိုဖျော်လဲခဲ့တဲ့ဩဂုတ်လ၈ရက်ရှစ်လီလုံးအရေးတော်ပုံကြီးဟာဒီကနေ့မှ33နှစ်တင်းတင်းပြည့်ပါပြီရှစ်လီလုံးလှုပ်ရှားမှုမှာဘယ်လိုသင်ခန်းစာတွေကိုယူနိုင်ပါသလဲဒီရှစ်လီလုံးလှုပ်ရှားမှုမှာရန်ကု ဖြစ်တဲ့မက်ခင်အိုမာကိုမန်အင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ
်မင်္ဂလာပါမက်ခင်အိုမာမင်္ဂလာပါရှင်မန်အင်ဂျင်ဟုတ်ကဲ့အခုကျမတို့ဟိုမက်ခင်အိုမာကိုအဓိကဆက်သွယ်မေးမြန်းရတဲ့အကြောင်းရင်းကတော့ဒီဩဂုတ်လ10ရက်နေ့မှာကြာရောက်မဲ့ရှည်လေးလုံးလူထုလှုပ်ရှားမှုကြီး33နှစ်မြောက်ပေါ့နော်အဲ့ဒီမှာမက်ခင်အိုမာကိုယ်တိုင်ကလည်းဒီရှစ်လေးလုံးလူထုလှုပ်ရှားမှုတုန်းကတက္ကသိုလ်ကျောင်းသူတက်ဦးအနေနဲ့ဦးဆောင်ပါဝင်ခဲ့တယ်။တခါဒီနှစ်ကတိုက်တိုက်ဆိုင်ဆိုင်ဟိုစစ်အာဏာပြန်ပြီးတော့သိမ်းတဲ့အချိန်နဲ့ပေါ့နော်မြန်မာနိုင်ငံမှာတိုက်ဆိုင်နေတဲ့ခါကျတော့အခုလို့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကာလမှာမက်ခင်အိုမာအနေနဲ့ကိုယ်တိုင်ပေါ့နော်ဒီစစ်အာဏာရှင်စနစ်ဆန့်ကျင်ရေးတပါတီအာဏာရှင်စနစ်ဆန့်ကျင်ဟိုပါဝင်ခဲ့တဲ့အတွေ့အကြုံပေါ့လေဒါကိုဟိုကျမတို့ကိုပြန်ပြီးတော့ပြောပြလို့ရမလားရှင်
ဟုတ်ကဲ့ပါမန်ရှင်ဒီနေ့ကျွန်မအတွေ့အကြုံပြန်ပြီးတော့မှဖလှယ်ပြောပြတဲ့ဥစ္စာကိုဒီ1988ကာလရှစ်လေးလုံးရေးတော်ပုံအပါအဝင်ပေါ့နော်ကျွန်တော်တို့မတ်လအနေစပြီးတော့မှ88ဒီမိုကရေစီလှုပ်ရှားမှုကနေပြီးတော့မှ2000ရွှေဝါရောင်ဒေါ်လာရေးအခုຫນွေဦးဒေါ်လာရေးမှရှေ့တန်းကနေပြီးတော့မှဆွမ်းဆွမ်းတမန်ဒီမိုကရေစီရေးအတွက်အတက်ပေးပြီးတော့မှစ조사ပြီးတော့မှတိုက်ပွဲဝင်ခဲ့ကြတဲ့တိုက်ပွဲဝင်နေကြတဲ့သူရဲကောင်းတွေအားလုံးအမျိုးသားအမျိုးသမီးအားလုံးကိုဒီနေရာနေပြီးတော့မှကျမအနေနဲ့ဥညွတ်အလေးပြုတာကိုအရင်ပြောချင်ပါတယ်လို့ကျမတို့ဒီ88ကာလမှာဆိုရင်တော့ကျမကအဲ့တုန်းကတော့ဒီရန်ကုန်တက္ကသိုလ်ဓာတုဗေဒနောက်ဆုံးနှစ်ကျောင်းသူတယောက်ပါဆိုတော့ကျမစပြီးတော့ပါဝင်လာတာကတော့မတ်လမှာဖြစ်ပါတယ်ဒီကိုဖုံးမော်ကိုစိုးနိုင်စပြီးတော့မှဒီ RID ဆက်မှုတက္ကသိုလ်မှာစပြီးတော့မှဒီဟိုပြစ်ခံရတာမတ်လ23ရက်ဖြစ်သွားပြီးရဲ့အချိန်မှာကျမတို့ဒီရန်ကုန်တက္ကသိုလ်နောက်လှိုင်းတက္ကသိုလ်စသဖြင့်ကျမတို့ဒီကျောင်းသားတွေစပြီးစုစည်းကြတဲ့အချိန်ပေါ့နော်စပြီးတော့မှအဲ့ဒီအချိန်မှာကျမကစပြီးတော့မှပါဝင်ခဲ့တာဖြစ်ပါတယ်ပထမဆုံးလမ်းပေါ်ထွက်ပြီးဆန္ဒပြတဲ့ကိစ္စကိုစလုပ်ခဲ့တာကတော့မတ်လ16ရက်နေ့ကျမတို့တရားနီနေလို့အများသိကြတယ်မတ်လ16ရက်နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီမတ်လ16ရက်နောက်ပိုင်းမှာတော့ကျမတို့ပြောမယ်ဆိုရင်တော့အဲ့ဒီကာလမှာတော့ဒီစေအစိုးရနေပြီးတော့မှကျမတို့အဲ့တော့တပါတီအာဏာရှင်ဗိုလ်ချုပ်နေဝင်အစိုးရပေါ့နော်မဆလာအစိုးရလို့ကျမတို့ခေါ်တော့အဲ့ဒီမဆလာအစိုးရနေပြီးတော့မှကျမတို့တရေအမောင်ချတာတွေလောက်တာတွေနောက်ပြီးတော့မှဆန္ဒပြတဲ့အကြောင်းသားတွေကိုဖမ်းတာတွေ fancy thing in Ari Pieto. Eddie Mashla no by Kala Maro, Sasajin or Jamai Losha Muga, Gunaga, O Kopomo, Pieta Kanayara Abawi, through Balumu Yasa Keres, where a Pim Man Bono, at a Pim Man, the Dim Man, Pia Mango, Pidu Ludu, Top of Jabu Ne, Birodi, Jandari, Pansi Kajanari, Lumyawi, Janda Damaga. So that DK Savang over, Pobroma Dilum, you down so move by over Maru Sagajana. She said she lay long straw to get her who promised which Maruga, see you no so moody, lonely are, Dabi Melo, or Pidu Ludu, a blouty bowing, Lamales or Osao, Ayane, Mamma Ye Ubono, a low lepia by. So Jamaye, Jamaya memory, my solution, or she lay low, Manema, the Sabiroma, Yango Mule, one of the Sule, Pia, Ne, the Muro Kamabeco, Chita Lare, Pidure, Ye, Saviroma, no Chita Laviroma, Laviroma, Suya, La Sujare Osa, a Kuchin Tile, Yasi, Nyawa, Yasi, Emma, who Tinin Shasha, Kuchin Tile, Piamian Nibare, or Piomeso, Yenta Mama, one of tomorrow's solution hold. August La Conianima, Yanibai, and teach Maro, I see we time Jare. Manapian Jalushin, Baluri, Baluri, Lojam, Bolu Baluri, what Dari to take them away. Oh, Balauti, to give a general strike, so that same to get all Yabam last from Euro, Yentamama, the Apia did. I met again, Shelly Lonely, my Yawla, Kajaro, Manapai, Male, Alama, they say, Nirama, Mule Kama solution, they say, Viroma, the Pivine, the Chita Lare, the Jujo Lare, the Nine, the Ludia, Susi Muri, Yala Kamaro, who jetting the Pianian Tala on Gove, Tayade, Nitam Yogove, Jamaru, who Blocomle, who Aunt O Murio, who Blocomle, Wimya Murio. Myolin jetty or no, myolin jetty or tomorrow yet, Lo Shamujia, the Nangano Senero, the Tabati Sayanashi, Daitona Nomes, or Myolin Jagaro, a Nima, Bobiroma, who will come, Adesia Kaimasi, Kaima Muri, Popiedabono, Alumia Pibare, Daro, the Shililong, Galabo, Dodo, Along Tijare, I may, the Bojoni Wim, Anashin, Ninegaro, A jump happy tapia poa women later kajaro, or tomorrow yellow shamuri, a chaching, a jumper moody, jomare. A jumper moody, jom in melee, gunaga, sana biajare to river gani, biro, majmaro, a to the pingaro, di shilelong lo shamuva, jondari, got mashla, ni biro, ma, gopomo, ye can a sari, lo piolo yarabono. That may not by maro, di wind anybody a bar win bono, ajmaro, luru ransa, bounce of di shilelo, neha. Luru Ruraza bounce of Bawine, Lo Shamu, Democracy, Lo Shamu, Sabiroma, Pun Line and Nilo Piolo Yarabo. So I know by Male, Dow Shouty, Amyaji, Sanabia Boyga, Nangan Nama, Alate Chachmaru, Amyai, Chikone, Jaunari Usa Murio, now Piduria, William Muri, Bawin Muri, Amyai Pieta, Dabi Megunaga, don't be a mua, Yan, or Janet, one of Janet's Rabolo Janan Israel. Oh, tomorrow do you mind Ryu Dollar in a Shambiomes or in Ryu Dollar in Ma, Mashlan the second in Ne Ma, that the need and a tapia muso in the Diana Chausako Yashi. Eddie Shelley Longa La Majaro, 2 year tapia muga, oh, don't nea daima, oh, do a di, oh, Janjan Dana, oh, do a ho, tomorrow corridor, oh, massacre, bono, mass. A su like young like go to a pieta de hamu, loud up yet out. So Aima, Unaga, who 2 years just said Yoma, move up, lay Arikala, a young Jan and Chain Piede, Piede, Chain Piede, or Majmaruga, Unarunga, who not be a Miroma, Hakana, Pia Miroma, Nayare, Chain, Shire, Pia Miroma, Pian Senare, Harry Pian, organized lower, and Lele Shire.
Anima, Sitaka, Shilelo, Luru, Lo Shamugu, O Pita, O Pick up, Choquere, a Chainga, Soswap, your daughter, Lu, D, a coo, D, the cow, the new Udolan Ibono, a coo. The Bojo Mujimian like Usane, Diciana, Dane, Chema, who puke, puke, bonte, a summitan, Bobiro, who pintane, Bobiro, who yesterday, Biolu Yalash.
Oh, Jamaya don't the moon, Marolly. Yesterday degree, I mean, and yesterday moon, bones and guare. That we met a name a mere jarro, a homarong a jarro, galado, a duema. Wong and a chat like that one. A good new dollar ya jarro, a good chowla jala, a chain team at Duga, a nizim a pia, Dabi Melo, a chain door dream, အစုလိုက်ပြုံလိုက်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးဆိုတော့ပုံစံတော့ကွာတယ်မိုင်းချင်းဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်နဲ့เนาะဟိုဘယ်လိုခေါ်မလဲသူ့ရဲ့ရည်ရွယ်ချက်နဲ့သူ့ရဲ့အကြံဖတ်မှုချင်းကပ်ပုံမှာပုံတန်နေခက်ကွာွားတဲ့ပုံမှာပုံတန်နေကွာတာတွေ့ရတယ်တချို့ကိစ္စတွေကမျိုးတော်လည်ရေးမှာနှိပ်ဆက်တာတွေပါတွေမှာပို့ပြီးတော့မှဒီကာလတွေမှာတွေဟိုမှာလူမြင်ကွင်းမှာလုပ်တဲ့ဥစ္စာတွေကအရန်ကြမ်းတဲ့ဟာတွေတွေ့ရတယ်အဲ့ဒါကရှင်းလေးလုံးလုံးကပြစ်တယ်ဆိုလို့ရှိရင်လည်းတောက်လျှောက်ပြစ်တာပဲဟိုနောက်ပြီးတော့ကျမတို့ဒီဗလဲဟိုဘာခေါ်လဲအဲ့ဒါလဲဟိုဘက်နဲ့နဲ့ထိုးတာတို့ဘာလို့အပါဝင်ပေါ့နော်ဆိုတော့ဟိုအချိန်တိုအတွင်းမှာလူအုပ်စုကြီးတွေကိုတခါတည်းလှုပ်ချလိုက်တဲ့ဟာမျိုးတွေပေါ့ဆိုတော့ဥမာဒီဟိုမှာကြတော့ຫນွေဥတော်လိုင်းကြီးမှာကြတော့ဥမာထားလိုက်ပါတော့ကျမတို့ဒီစုလေဖျားမှာလူတွေအပုံလိုက်ကြီးစုတဲ့အချိန်မှာလာပြီးတော့မှသူတို့ဘက်ကနေပြီးတော့မှတကယ်တမ်းလာပြီးတော့မှဟိုပိတ်ပြီးတော့မှကြောင်ပိတ်ပြီးတော့မှပြစ်ချလိုက်လို့ရတယ်ပေါ့ကျမပြောချင်တာလေဒါပေမဲ့အဲ့လိုမျိုးမလုပ်ဘူး88တုန်းကကြတော့အဲ့လိုလုပ်ခဲ့တာလူအပုံလိုက်ကြီးရှိနေတဲ့ဥစ္စာကိုသူတို့ကတခါတည်းဟိုအရှိန်အနောက်ပိတ်ပြီးတော့မှပြစ်ချ
အခုဒီ2021မှာဒီလူငယ်တွေစပြီးတော့ဗောနော်ဆရာနာသိန်းတော်လက်မခံမဲ့အခုဟိုသူတို့နီးမျိုးစုံနဲ့စန့်ကျင်ဆန္ဒပြကြတယ်နီးမျိုးစုံနဲ့စန့်ကျင်နေကြတယ်ဗောနော်ဆိုတော့အဲ့ဒီဟာရဲ့အဓိကအခြေခံအကြောင်းရင်းကတော့ဒီတုံးသက်သူတွေကမြင်တာကတော့ဒီ2010နောက်ပိုင်းပေါ့เนาะမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်တယ်။နောက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရတက်လာတဲ့အဲ့ဒီခါမှာဒီလွတ်လပ်မှုအခြေအနေပေါ့เนาะဒီအသွင်ကူးပြောင်းစအချိန်မှာမြန်မာနိုင်ငံရဲ့ဒီလွတ်လပ်ဟိုလွတ်လပ်လက်ဟိုစပြီးတော့ဖြစ်လာတဲ့အနေအထားကိုလူငယ်တွေကအခြေအနေကိုသိလိုက်ရတယ်။အဲ့ဒီမှာသူတို့အတွက်အခွင့်အလမ်းတွေပို့ပြီးရတယ်ဆိုတော့သူတို့သိခဲ့ရတဲ့အတွက်ပေါ့နော်။အခုလိုစစ်အာဏာသိမ်းတာကိုသူတို့လုံးဝလက်မခံဘူးဆိုတော့စိတ်ပိုင်းဖြတ်မှုတွေကပို့ပြီးခိုက်မာစေရပေါ့နော်။ဒီမက်ခင်အုံမာတို့ဟိုစပြီးတော့ဒီတပါတီအာဏာရှင်စနစ်ပေါ့နော်။သူသဖြင့်နောက်စစ်အာဏာရှင်စနစ်ပေါ့လေ။ဒီတပါတီအာဏာရှင်စနစ်ကိုစပြီးတော့ဆန့်ကျင်မဲ့လုပ်တဲ့အချိန်တုန်းကတကယ်တမ်းမြန်မာနိုင်ငံကအဲ့ဒီအချိန်တုန်းကကပိုင်းနဲ့အဆက်အသွယ်ဖြတ်ခံထားရတဲ့ခါကျတော့ခါရဲဒီပါတီတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ဖို့ဘာကြောင့်ဆုံးဖြတ်တာလဲရှင
်။ကျမဟိုတယောက်တည်းအနေနဲ့ပြောမယ်ဆိုရင်ပေါ့နော်ဟိုကျမဆိုလို့ရှိရင်လည်းဟိုနိုင်ငံရေးအတိုင်းအဝိုင်းကလာတာမဟုတ်ဘူးလေနော်။အဲ့တော့ကိုရီးယားဟိုကိုပတ်ဝင်းချင်းမှာလူကြီးတွေကနိုင်ငံရေးဆွေးနွေးနေတာကိုနားထောင်နိုင်ခဲ့တဲ့အခွင့်အလမ်းမျိုးမရှိပါဘူး။ဒါပေမဲ့ကိုရဲ့ယုံကြည်ချက်အရောကပါလဲဆိုတော့ရှင်းရှင်းပြောလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ဟိုအယိုးရှင်းဆုံးပြောရမယ်ဆိုလို့ရှိရင်တော့မတရားလုပ်တာကိုကျွန်မမခံနိုင်ဘူး။ငငယ်လေးတွေကကြောင်တက်တဲ့အချိန်ကလေးကကိုသူများမတရားလုပ်တာကိုလည်းကိုမခံဘူး။ကိုနားကလူမတရားလာလို့ရှိရင်လည်းကျွန်မငြိမ်ခံမနေတတ်ဘူး။ဝင်ပြီးတော့မှအဲ့မတရားလုပ်ခံရတဲ့သူဘက်ကနေဝင်ရက်ပြီးတော့မှအများတန်းအဲ့လိုမျိုးလုပ်နေရှိတယ်ပေါ့နော်ပြန်ပြီးတုံ့ပြန်နေရှိတယ်ပေါ့နောက်တစ်ခုကတော့ဟိုရေရှည်ဟိုပေါ့နော်ဒီဟာကိုပြောမယ်ဆိုလို့ရှိရင်ကျမဒီ33နှစ်စလုံးဆိုရင်ကြောင်းတက်တဲ့အချိန်တွေရှိတယ်နော်ဒါပေမဲ့အတိအကကျမဟိုဘယ်မြန်မာပြည်ဒီမိုကရေစီရေးနဲ့ပတ်သက်လို့ဘယ်တော့မှကျမမေ့ရခဲ့ဘူးပေါ့နော်စတောက်ရှောက်လုပ်တယ်တိုင်းပြည်တကာဘလောက်ပဲပိတ်ထားခုနောက်ကနေဝင်းကနေဝင်းအာဏာရှင်ကကျမတို့ရဲ့မျက်စိတွေနားတွေပါဇက်တွေကိုသူကပိတ်ထားတာအဲ့တော့အဲ့မျက်စိနာပါဇက်ပိတ်ထားတဲ့ဥစ္စာကိုဖွင့်ဖို့အတွက်စ조사ခဲ့တယ်အရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုတည်ကိုမျက်စိရှိမှာနေတတူကအနီးကမြင်တွေ့ခွင့်မရတာတော့မှကိုရဲ့လွတ်လပ်အခြေခံလူသားရဲ့အခြေခံလွတ်လပ်ခွင့်ကိုရကျင်တဲ့သူတယောက်အနေနဲ့အဲ့ဒီလိုမျိုးမရအောင်မတရားပိတ်ခံထားတဲ့ကိစ္စကိုတွန်းလှန်မယ်ဆိုတော့ဟိုဘယ်လိုကောင်းလဲတော်လာမယ်ဆိုတဲ့စိတ်အခံပေါ့အဲ့ဒီအခံကအရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုတွေနဲ့ပေါင်းတဲ့အခါမှာကျမထင်တာဘယ်လိုခေါ်မလဲ action ပေါ့ကျမတို့ဒါကိုတွန်းလှန်မယ်ဆိုတဲ့ဥစ္စာအသိနယ်တွေမဟုတ်တော့ဘူးအတွေးနယ်တွေမဟုတ်တော့ဘူးလက်တွေ့အကောင့်ထဲပေါ်တဲ့အစီအမံတွန်းပို့တယ်လို့ကျမမြင်တယ်
အခုဆိုရင်ဒါမက်ခေဟုံးမှဆိုရင်ဒါလွန်ခဲ့တဲ့နှစ်ပေါင်း33နှစ်ကျော်ကာလာတော့ကဆိုရင်ကိုကတက်တူကြောင်းသူဟိုနုနုနဲ့နဲ့အချိန်ကာလာကိုရှေ့မှာဒီလိုမျိုးမတရားအကြမ်းဖက်ဖိနှိပ်မှုတွေကိုတွေ့ပြီးတော့မှပေါ့နော်ကိုဘဝတစ်ခုလုံးကိုပြောင်းလဲသွားခဲ့စေခဲ့တယ်ပေါ့နော်ဒီလိုဆုံးဖြတ်ချက်ပြီးမတရားမှုကိုလက်မခံဘူးဆိုတဲ့စိတ်ဓာတ်နဲ့တခါအဲ့လိုမျိုးဒီဖိနှိပ်မှုကြောင့်အသက်ဆုံးခဲ့ရတဲ့သူတွေနောက်ပြီးတော့ဒိုင်းသားဒေတာတွေမှာဆိုလွန်ခဲ့တဲ့နှစ်ပေါင်းဟို60လောက်တည်းကနော်မြန်မာစစ်တပ်ကနှိမ့်ဆက်နှင်းပတ်နေတဲ့အနေအထားရှိတယ်။နောက်ပြီးတော့အခုဆိုရင်နောက်ဆုံးဒီ Rohingya ကိစ္စမှာဆိုရင်လေလူမျိုးတုံးတပ်ဖြတ်မှုထီတောင်ပေါ့နော်ဆွဆွဲချက်နဲ့ ICJ ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတယ်။တခါခုမြန်မာစစ်တပ်ကဒီခုဒီတစ်ခေါက်ဆရာနာသိမ်းတဲ့ခါမှာလေဒီဆန္ဒပြသူတွေကိုလည်းတော်တော်လေးပြင်းပြင်းထန်ထန် ပြစ်ခတ်နှိမ်နင်းတာတွေရှိခဲ့တယ်ဆိုတော့လူထုအတွက်ဒီမြန်မာပြည်သူတွေအတွက်ဒီလောက်ခံစားခဲ့ရတဲ့တရားမျှတမှုရရှိရေးကဘလောက်ထိအရေးကြီးပြီးတော့ဟိုဒီအတွက်ကောတကယ်တမ်းလှုပ်ဆောင်နိုင်မယ်လို့ရောမျှော်လင့်ချက်ရှိလားရှင
်ဟုတ်ကဲ့တရားမျှတမှုဖော်ဆောင်ရေးကတော့အရန်ကိုအရေးကြီးတယ်လို့ကျွန်မတို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ကသူတို့ဒီအပြစ်ပေးအရေးယူခံရခြင်းကနေကင်းလို့ပြီးတော့မှဒီဥပဒေအပေါ်ကနေပြီးတော့မှနေခဲ့တာကဟိုမျိုးဆက်နဲ့ချီပြီးတိတ်ကြသွားပြီကျမတို့ကဒီကိစ္စကိုရှင်းရှင်းပြောရရင်တရားဥပဒေစိုးမိုးရေးဆိုတာကကျမတို့နိုင်ငံတကာနိုင်ငံတည်ငြိမ်မှုအတွက်မရှိမနေမဖြစ်မနေရှိရမယ့်ကိစ္စဖြစ်တာဟုတ်အဲ့တော့တရားဥပဒေစိုးမိုးမဲ့တရားဥပဒေစိုးမိုးရေးကိုလုပ်မယ်ဆိုရင်လက်နက်ကင်ထားတဲ့တိုင်းပြည်ရဲ့လက်နက်ကင်ထားတဲ့အကြီးဆုံးသောinstitutionတခုကအဲ့ဒီတရားဥပဒေစိုးမိုးမှုအောက်မှာသူမပါဘူးသူမနေဘူးသူမရှိဘူးဆိုလို့ရှိရင်ကျမထင်တယ်ကျမတို့နိုင်ငံကဘလို့မှရှေ့တက်လို့မရဘူးဘလို့မှငြိမ်းချမ်းရေးကိုဖော်ဆောင်လို့မရဘူးဖွံ့ဖြိုးရေးကိုကျမတို့မလုပ်နိုင်ဘူးအဲ့အတွက်ကြောင့်မလို့အမ NUG ဆိုလို့ရှိရင်ဒီချိုးဖောက်မှုနဲ့ပတ်သက်လို့ရှိရင်တို့တို့ဒီ ICJ မှာတည်တည်ချာချာပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုလို့ရှိရင်ဒါဟာကျမတို့ရှင်းရှင်းပြောရရင်ဟို NUG ကနိုင်ငံတကာဥပဒေတွေကိုလိုက်နာရဲဆိုတဲ့ဟုတ်စာကိုရှင်းရှင်းလင်းလင်းပြရာရောက်သွားတယ်။အခုလည်း NUG ကICJ နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာမျိုးသူတို့ဘက်ကသတင်းကြေညာထုတ်ပြန်ထားတာလည်းရှိပါတယ်။ဒါကျွန်မတို့အင်မတန်မှကြိုဆိုတဲ့ကိစ္စဖြစ်တယ်။ဒီလိုမျိုးຫນွေဥတော်လန်ရေးမှလည်းမကဘူး။အရင်တည်းကလုပ်ခဲ့တဲ့ဟာတွေအပါအဝင်ပေါ့နော်။ခုနကရိုရင်ဂျာဂျန်တို့ဆိုင်ပါမယ်။ဆိုတော့အဲ့လိုမျိုးသား NUG ဘက်ကနေပြီးတော့မှလမ်းဖွင့်ပေးလိုက်ပြီးဆိုတာနဲ့တင်းကျွန်မတို့ခုနကဒီလောလောဆယ်ငါမင်းအွန်လိုင်းဥဆောင်ပြီးတော့မှကြိုးလွန်နေကြတဲ့သူတွေဒီမဖြစ်မနေတရားဥပဒေကိုရင်ဆိုင်ဖို့အတွက်ကိုလာကြောက်ပွင့်သွားပြီ
။မက်ကေဥမာကိုကျေးဇူးများကြီးတင်ပါတယ်။အခုလိုအချိန်ပေးပြီးတော့ video မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။မိုင်းချင်းကိုလည်းကျွန်မကျေးဇူးများကြီးတင်ပါတယ်လို့
စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်ကြရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ထုတ်လွှင့်ပေးသည့်များသတင်းတွေနဲ့ရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ကလှည့်ပြောပြမှာပါ။
ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့အတွက်ကြံစီမှုပေါ်အမေရိကန်ကုလသမဂ္ဂဆိုင်ရာအသံမကြီးကပြစ်ဒဏ်ရှုတ်ချလိုက်ပါတယ်။အသံမကြီးဦးကျော်မိုးထွန်းကိုချင်းချောက်မှုအပေါ်ပြက်ပြက်သားသားပြစ်ဒဏ်ရှုတ်ချကြောင်းနဲ့ဒီလောက်ရဟာအာဏာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေဟာသူတို့ကိုဆန့်ကျင်ရက်တီပြောဆိုကြတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေနဲ့တခြားသူတွေအပေါ်မှာအမေရိကန်ပါဝင်ကမ္ဘာတဝန်းလိုက်လံဖိနှိပ်အရေးယူဖို့အတွက်ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းတန်တမန်အဲရဝန်ယူဆပ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါမှာသက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခွင့်ရတယ်တယ်လို့စနေနေ့မှာပြောပါတယ်။ဆီယန္နာတိတ်မှုကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကိုသွားရောက်မယ်နေ့ကိုတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမပြောပါဘူး။ရှစ်လေးလုံးမြန်မာဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကေတင်ရေးကမ္ဘာလုံးဆိုင်ရာတိုင်းရင်းသားပေါင်းစုံချီတက်တောင်းဆိုတဲ့ဆန္ဒပြပွဲကြီးကိုစနေနေ့ကဝါရှင်တန် DC မှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ပြည်내အသီးသီးမှာရောက်နေတဲ့ထောင်နဲ့ချီတဲ့မြန်မာတွေဝါရှင်တန် DC သမရအင်ဗျူရှေ့မှာစုဝေးကြပြီးလွှတ်တော်တဝိုက်အထိချီတက်ဆန္ဒပြခဲ့ကြတာပါ NUG အမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်အစိုးရနဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကနေအသိအမှတ်ပြုဖို့အတွက်တောင်းဆိုခဲ့ကြသလိုအမေရိကန်ကနေထိန်းချုပ်ထားတဲ့ဒေါ်လာတန်တထောင်ကို NUG ထံလွှဲပြောင်းပေးဖို့နဲ့ဘာမာဘယ်မြန်မာဥပဒေမူကြမ်းကိုအတည်ပြုဖို့အတွက်တောင်းဆိုခဲ့ကြတာပါလက်ရှိကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုစက်တင်ဘာချင်းပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအတည်ပြုခန့်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုခမောင်စိုးမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zina Abdul Rahman တို့ဖြစ်ကြပါတယ် VO ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်ထုတ်လွှင့်ခဲ့တာပါ တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုဗစ်ကပ်ဘေးကရောအခြားသော BNE ရဲ့အသွေးသွေးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThis program.